နေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်သောတာရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကေသီနဲ့အတူကျမမက်နှင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်မတ်ကေသီရေမင်္ဂလာပါမင်္ဂလာပါမနှင်းစီသောတာရှင်များလည်းမင်္ဂလာပါနော်မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်
။လူရဲ့တွေးခေါ်နေထိုင်သက်ရှင်မှုနဲ့ပတ်သက်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ကောင်းမကောင်းဆုံးဖြတ်သက်ရှင်နေထိုင်ကြဖို့ရည်ရွယ်ပါလေ။ဒီအကြောင်းလေးကတော့ Hattie Green နဲ့ငွေဆိုတဲ့အကြောင်းပဲဖြစ်ပါတယ်။1880နှစ်များအတွင်းကဖြစ်ပါတယ်။နယူးယောက်မြို့ရဲ့လမ်းတွေပေါ်မှာ Hattie Green တယောက်လမ်းလျှောက်လာရင်ငေးမောရက်ကြီးကြားတာကိုတွေ့ရပါတယ်။ဟောင်းနှွမ်းဆုပ်ပြက်နေတဲ့အဝတ်အစားတွေကိုဝတ်ဆင်ထားပြီးသပင်ကလည်းမလျှော်မဖွက်တာကြားတဲ့အတွက်ရှုပ်ထွေးပြီးလိမ့်ကောက်နေပါတယ်။တခါတလေဟောင်းနှွမ်းဆုပ်ပြက်နေတဲ့လက်ဆွဲအိတ်တစ်လုံးဒါမှမဟုတ်ထီးစုပ်တစ်ချောင်းကိုကိုင်းပြီးသွားနေတတ်ပါတယ်။မသိတဲ့သူတွေကကြည့်ရင်တော့ဆင်းရဲနွမ်းပါတဲ့သူတယောက်လို့ထင်ကြပါလိမ့်မယ်။တကယ်တော့ဆုပ်ပြက်နေတဲ့အဝတ်အစားတွေရဲ့အောက်မှာထောင်ပေါင်းများစွာသောဒေါ်လာငွေတွေရှိနေခဲ့ပါတယ်။ဒါဟာသူမရဲ့ချမ်းသာမှုအစသာဖြစ်ပါတယ်။တကယ်တော့ Hattie Green ဟာအမေရိကန်ပြည်ထောင်စုရဲ့အချမ်းသာဆုံးသောအမျိုးသမီးတစ်ဦးဖြစ်ခဲ့ပါတယ်။ Hattie ဟာ1865ခုနှစ်မှာဒေါ်လာငွေတစ်သန်းကျော်ကိုသူမရဲ့ဖခင်ထံကနေအမွေရရှိခဲ့တယ်။အဲ့ဒီနှစ်ထဲမှာပဲသူ့ရဲ့အတော်စီကနေနောက်ထပ်ဒေါ်လာတစ်သန်းအမွေရရှိခဲ့ပြန်ပါတယ်။သူမဟာအဲ့ဒီအမွေတွေကိုစက်မှုလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံခဲ့ပါတယ်။1900ပြည့်နှစ်အရောက်မှာတော့ဖျံမြအမေရိကန်တယောက်ရဲ့တနစ်ဝင်ငွေဟာ490ဒေါ်လာရှိချိန်မှာ Hattie Green ဟာတနစ်ကိုဒေါ်လာ9သန်းအထိရရှိနေပြီဖြစ်ပါတယ်။အဲ့ဒီတော့သူမရဲ့ကြွယ်ဝမှုဟာဒေါ်လာသန်း100အထက်မှာရှိနေခဲ့ပါတယ်။သူဟာချမ်းသာပေမဲ့လို့အဝတ်အစားဝယ်ဖို့နဲ့ကိုယ်ခန္ဓာအတွက်ကုန်ကျမဲ့စရိတ်အားလုံးကိုအတက်နိုင်ဆုံးချွေတာပြီးမသုံးဘဲနေခဲ့ပါတယ်။စားတောက်ဆိုင်တွေမှာလည်းဘရောမှမစားဘဲပေါင်မုတ်ကိုပဲဝယ်စားခဲ့ပါတယ်။1869ခုနှစ်မှာ Hattie ဟာတန်းကျွယ်တတိယတယောက်ဖြစ်တဲ့ Edward Green နဲ့လက်ထပ်ဖြစ်ခဲ့ပါတယ်။သူတို့ဟာတယောက်နဲ့တယောက်အမြင်မတူကြပါဘူး။Mr. Green ကတိမ်မွေ့ရရောသူဖြစ်ပြီးခရီးသွားတာကိုခုံမြင်သူတူဖြစ်ပါတယ်။1868ခုနှစ်မှာတော့ Ned လို့ချစ်စနိုးခေါ်တဲ့သားလေး Edward ကိုရရှိခဲ့ပါတယ်။နောက်3နှစ်ကြာမှာတော့တမီးလေး Sylvia ကိုဖွားမြင်ခဲ့ပါတယ်။သားနဲ့တမီးကိုပြုစုပျိုးထောင်ဖို့ကိစ္စမှာတင်ဇနီးမောင်နှံဟာသဘောတူညီမှုမရရှိခဲ့ကြပါဘူး။Mr. Green ကသားနဲ့သမီးကိုအချစ်ပိုးပြီးလက်ဆောင်တွေမကြခဏဝယ်ပေးလိမ့်ရှိပါတယ်။ Hattie ကတော့ဒီလိုလှုပ်တာဟာကလေးတွေကိုပျက်စီးစေတယ်လို့ယူဆခဲ့ပါတယ်။သူတို့ဇနီးမောင်နှံဟာရင်းနှီးမြှုပ်နှံမှုအတွက်လည်းငင်းခုန်မှုဖြစ်ကြရပါတယ်။ Hattie ဟာသူမရဲ့ခင်မုန်းအပေါ်မှာငွေကြေးနဲ့ပတ်သက်ပြီးယုံကြည်မှုဘရောမှမရှိခဲ့ပါဘူး။အဲဒါကြောင့်သူ့ရဲ့ငွေတွေကိုတီချာဘဏ်တစ်ခုမှာအနှံထားခဲ့ပါတယ်။1883ခုနှစ်မှာစတော့ဈေးကွက်အရေးရှုံးနှိမ်မှုကြောင့်အက်ဒတ်ဂရင်းဟာငွေကြေးအမြောက်အများဆုံးဆုံးရှုံးခဲ့ရပါတယ်။မကြာခင်မှာပဲသူတို့ဇနီးမောင်နှံရဲ့အတိုက်အမြုံဟာပြိုပြက်ခဲ့ရပါတော့တယ်။ကလေးတွေဟာအမေနဲ့ပဲလိုက်နေခဲ့ကြတယ်။ Hattie ရဲ့တင်းကျပ်မှုနဲ့ကက်ဆေးနဲမှုကတော့အံ့ဩလောက်စရာပါပဲ။တခါတော့ကသူမလဲစီးလာတော့နှစ်ပြားတန်နဲ့တစ်စိတ်ကောင်းပျောက်သွားပါတယ်။ခရီးအဆုံးအရောက်မှာလဲကိုပြန်မလွတ်ပဲတစိတ်ကောင်းကိုမတွေ့မချင်းရှာလိုက်တာညတကောင်လောက်မှပဲရှာတွေ့ခဲ့ပါတယ်။တခါမှလဲသူမရဲ့ဇပကြီးဟောင်းထဲမှာအဖိုးတန်ပစ္စည်းတွေရှိမယ်ထင်ပြီးရှာလိုက်တာနှင်းလျှောစီလဲအဟောင်းလေးတစ်ခုကိုတွေ့ပြီးအဲ့ဒီဇဲကတမိုးတွေကအကောင်တိုင်းရှိနေပါသေးတယ်။အဲ့ဒီတမိုးတွေကိုဆွဲနှုတ်ပြီးပြန်သိမ်းခဲ့ပါတယ်။ Hattie ဟာအဖိုးတန်နဲ့တိုက်တာအဆောက်အုံတော်တော်များများကိုပိုင်ဆိုင်ပေမဲ့အားလုံးကိုပဲသူဟာငားယမ်းခဲ့ပါတယ်။သူနဲ့သူ့မိသားစုအတွက်ဒီလိုအလှပအိမ်တွေမလိုအပ်ဘူးလို့သူယုံကြည်ထားခဲ့တယ်။ဒါကြောင့်ဈေးပေါ်တဲ့တန်လျာမှာပဲနေထိုင်ခဲ့ကြပါတယ်။ရေခဲတစ်တာကိုလည်းစိန်ခံပစ္စည်းဖြစ်တဲ့အတွက်မသုံးခဲ့ပါဘူး။အဲဒါကြောင့်အသားတွေမကြခဏပုတ်ပြီးပျက်စီးခဲ့ရပါတယ်။ Hattie ရဲ့ကက်စီနဲမှုဟာဘသူကမှတော့ထိခိုက်နစ်နာမှုမရှိခဲ့ပါဘူး။ဒါပေမဲ့တခါမှတော့ကြောက်မက်ဖွယ်အကျိုးဆက်တွေကိုဖြစ်ပေါ်ပါတော့တယ်။ ตาพิจิตรเน็ตฮะนิชอสินเดซินด้วยดูกล้องมาแต่ยาตัวเขวาร์เลยชิลล์เย็นนี้ท่าโซวานีรากูด้วยบีเมลูเน็ตโกเซกันปูบูเฮดีนิสังเขวาร์เลยเฮดีฮะตาพิจิตรกูเอ็มอาเบท้าพี่ตู่ลูลูเปียงกังลาบูกูเบมยองเล่นเขเร ชิลล์กูเสียใจเนี่ยจะสีบีก่อนนี่กูเห็นเนี่ยเสียกูตาเขวาร์เลยทุ่งช้ามุชิมาลาเขวาบูชิลล์หาหน้าด้านหน้าลาบีมาบีไหนมาส่งไหนด้วยบูอันนี้น่าจะมุกูคันซานียาชาบาร์เลยน่าส่งแต่ท้าวชิยาชิเซชักคนเดียวมาเฮดีฮะเสียวันเย่กูอันนี้กูอยากอยู่บุสมเพียงไรบาร์เลย ทำไมเมื่อเงยเจ้ากงจะมีมาสู้ลูกเสียงดังสั่งบีตู้เย็ดตาโก้ตัวใครมาเลยเสียงวันตุนาพิวเรก้าตุโรโก้ตีนี่เลยด้วยน้าส่งเฮดีฮะที่เสียงโก้เลชโอไล่ยาบาร์เลยเฮดีน้ามารอเน็ตฮะตู้เพื่อสิโก้ตัวเลยเนี่ยลีกาการ์นี่ชิโชจ้าตัวเขวาร์เลยเน็ตเย็ดเชนี่โก้ตีตัวเลยตู้เย็ดพากิฮะจีเจดอดาทวีบี ตู้กูไปเสียวเนี่ยเว็บจะตาเขวาร์เลยน้าส่งเนาะเน็ตเย็ดเชียวโก้ดูอัตเทคคนละแม่มาพิจารณาอย่างว่าร้อนเลยเน็ตเชียวโก้ดูแต่เสียงเขียร์ฮะตู้มีมีเย่ไม่แม่หมู่ไม่ได้อยากพิจารณาเลยเฮดีกรีนฮะอัตเทคเสียที่อัตเทคสีเขวาร์เลยแต่ทางกูอยากจะเสียชาวคนเนี่ยตู้มาเกลือเนี่ยขามาโยกละกูเบลูฟอลส์ กูแต่สังเกตีเอามานุลาพยาจังเย่ตั้งใจเนี่ยลีมาไม่หนังเขวาร์เลยบ้าเจ้าที่เนี่ยมาไม่หนังเขียดเลยส่วนเฮ็ดดีด้วยไปแซมไปยาเลยนี่เนี่ยที่พยาจังมาไปชิลูพิบาร์เลยพี่สิโอซาไปแซมมูอาลงหาเตียงกูเนี่ยดูปามตัวไหนมาบูเพราะว่าแต่ด่าด้วยน่าเสียใจอะไรเขามารอวิญญาณแต่ด่าด้วยเส้นสายเฉยมาเลย ยอบ่าวทุกคนยิ่งเงินเสด็จมาทาราพยาไปรอมุ่ยทาราพยาเลยยกตัวหนูมุ่ยทาราพยาอีน้ามารอดีมิงลาชิสิตรีดีจังจะก้ารอยอบ่าวเปลี่ยนสกาวไปพี่ป่าเลยตัวเย่บัวมาคันซามุ่ยหาทาราพยาบ่มาไปมุดีเลียสีรักกูพอบยาเขวาร์เลยก็ลืมยอดูพี่เดชเสียเสียสาวดัสก็หาแต่ท้าวเสียนั่นเสียชักคนเนี่ยมา ตู้สาวกูทวีดูกะดีวารีขันไล่เดียกะงวยเจเจเนี่ยยังสั่งเขียบาร์เลยไอ้ดิลงเงินหางวยลงยีเนี่ยจีมาสวามยงเนี่ยทาร์เรตด้วยนั่นรอดมีอาเทวาร์เรเอ็งจีอปาวเองไอ้ยาอาลงส่งยาเลยเมลุตู้ทิ้งเกเรมาตรงลูกเดียวยงจีจินสิเนี่ยซาซังมาตู้ยีตาทาร์เกะร่ากะรอเอ็งเนี่ยบาดคู่มาไม่เจ็บเลยน้ำเลยไหนละอ๋อเชนี่สัวนี่เป็นเม ป้ามาไม่ใช่เวลกาเดียวเหงาหลายอย่างตัวป้ามาไม่ใช่เวลกาเดียกะถ้าตัวใจยาดาบาเบ่ทาราพยาเนี่ยน้ามารอปงจีบาเซ่ลูกพอบจะยิ่งตาทารากูตัวยาบาเร่นั่งจีกเว็บเหตุการณ์เวทนาไม่จงบุเรตตาบอกว่าสุราชาลงลาบาเร่แต่มาเจอมาลูดีไม่มาพอดอตุพิจตพิจแต่ตัวยิ่งดูขันเนี่ยเปียสงบายลูกพอบจะทารากูตัวยาบาเร่ยอบาเบียวเกตุลูจะมารู้จงยาเร่ตามมาเปียเปียมีอาโกเจเจเปียวเนจิมฮอบาบูเชื่อว่าเครื่องขันยิ่งสั่นเนี่ยสั่งอามาซีเซนชี သူ့ရဲ့တရားဒေသနာကိုအစပြုထားတာတွေ့ရပါတယ်။ခြားနားနေတဲ့အချက်ကတော့ခမားတို့နိုင်ငံမှာအချစ်အရာတွေပုံဆွဲစာရေးထားတာတွေမရှိဘူး။ဆေးပုံးကင်ပြီးတန်းနဲ့ချီပြီးတန်နဲ့ခမားတို့အိမ်တွေဈေးကြီးကြီးပေးရတဲ့ကားတွေမှာယာယီဆိုပြီးကျွန်တော်လိုက်ရေးချင်တယ်ဗျာ။တကယ်ပါတကယ်ပါပဲ။ပေးအရာမှမတည်မြဲပါဘူးလို့ပြောခဲ့ပါတယ်။ကျမတို့ပိုင်ဆိုင်တဲ့အရာတွေကိုယူရတယ်မပြက်စီအောင်ထိမ့်သိမ်းကြတယ်ပြုလုပ်တဲ့အရာပါပဲ။ဒါပေမဲ့ဓာရီဟာထာဝရမတည်တဲ့အတွက်ပိုင်ဆိုင်ရာပစ္စည်းဥစ္စာများအတွက်လွမ်းမိုးမှုကိုမခံသင့်ပါဘူး။အိမ်ဆိုတာဟာနှွေးနှွေးထွေးထွေး၆တွေ့စွာနေထိုင်နိုင်တဲ့အရက်ကားဆိုတာဟာတနေရာကတနေရာကိုပို့ဆောင်ပေးတဲ့ယင်မြတာဖြစ်ပါတယ်။ကျမတို့သေးတဲ့အခါမှာဒီပစ္စည်းတွေကိုယူဆောင်မသွားနိုင်ပါဘူး။လူတွေဟာကိုယ်ပိုင်ဆိုင်တဲ့အရာတွေဆုံးရှုံးတဲ့အခါမှာညှဉ်းညူညှိတွားပြီးနေတတ်ကြပါတယ်။တကယ်တော့ဒီလိုကြုံတွေ့ကြတဲ့အခါမှာဖခင်ရဲ့မေတ္တာတော်မှာခံရက်ပြီးခံနိုင်ဖို့ဖြစ်ပါတယ်။တကယ်တော့ဒီလောကရဲ့ကြွယ်ဝမှုများဟာအချီးနှီးတာဖြစ်ပါတယ်။တစ်နေ့ချင်းမှာပဲကွယ်ပြောက်သွားနိုင်ပါတယ်။ ထာဝရဘုရား၌သာလျှင်တည်မြဲစေမှာဖြစ်ကြောင်းသတင်းကောင်းကိုဝေမျှဖော်ပြပါစေ။
ဒီဝိဒိုင်းမလူတိုင်းအသဘေအနောက်တိုင်း